ကမ္ဘာကလောကိုဗစ် -19 ကြောင့်တည်ဆုံးရသူ 1.2 သန်းကျော်နေပြီဖြစ်ပြီးအခုဆိုက်ခံရသူက46သန်းခွဲကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်ကကြေညာစစ်တမ်းမှာဖော်ပြပါတယ်။ဥရောပတိုက်မှာတော့အခုဆိုက်ခံရသူ10သန်းကျော်ရှိနေပြီးကိုဗစ် -19 ဒုတိယအကျိုးဖြစ်ပွားမှုဒဏ်ခံနေရတာကြောင့် Belgium, Britain, ပြင်သစ်နဲ့ Germany နိုင်ငံတွေမှာတနိုင်ငံလုံးတိုက်တန်နဲ့အသွာအလာကန့်တမှုတွေချမှတ်ထားပါတယ်။ဒါ့ပြင်ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲဒေါက်တာတက်ဒရစ်ဂေဘရီယယ်လ်ဆက်ကလည်းသူဟာဒီယောဂါပို့အခုဆိုက်ခံရသူတို့နဲ့ထိတွေ့မှုရှိခဲ့တဲ့အတွက်သူ့အတူကွာရန်တင်းလို့တရားခွင်နေကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်။တနင်္လာနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတချို့မှာဒီယောဂါဖြစ်ပွားမှုတိုးလာနေတာတွေ့ရပြီးဒီအချိန်ဟာအရေးယူဆောင်ရွက်ဖို့တရားစီရင်တမျှအရေးပါတဲ့အချိန်ဖြစ်တဲ့အတွက်အချိန်မနှောင်းခင်အရေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတလို့ချိုကြီးကတတိပေးလိုက်ပါတယ်
။ We saw that.While many countries have
broken COVID-19 ဖြစ်ပွားမှုကိုနိုင်ငံအများပြားမှာထိန်းချုပ်လာနိုင်တာကိုဒီသတင်းစာကောင်မှာတွေ့ခဲ့ရပေမဲ့ဥရောပနဲ့မြောက်အမေရိကကနိုင်ငံတချို့မှာကူးစက်မှုတွေထိုးတက်လာတဲ့အတွက်ဒီအချိန်မျိုးဟာသတိရှင်တမျှအရေးကြီးတာမို့အချိန်မနှောင်းခင်အရေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်